Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့နံနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ light meter 32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ဒါအပြင် VOA Burmese ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထွေးခြားတဲ့သတင်းတွေကတော့နယူးယောက်မှာဂျူးလူမျိုး5ဦးကိုဒါနဲ့ထိုးခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ရုရှားမှာကြမ်းဖက်တိုက်ခိုက်မှာကိုဟန်တာနိုင်အောင်သတင်းပေးခဲ့တဲ့အတွက်သမ္မတပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဖွဲ့စည်းပုံပြင်ဆင်ထားတဲ့နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။ဒီလိုသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့2019ခုနှစ်အကုန်အထူးစီစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်။
Yeah, he gave me a great letter. I would love to give you, but I don't know. I don't think it would be appropriate, but it was a very personal letter.
ဒါကတော့ American သမ္မတ Donald Trump ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်ခဲ့သလားဆိုတဲ့သုံးသပ်ချက်အစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါ2019ခုနှစ်အတွင်းကမ္ဘာရေးရာအဖြစ်အပျက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်နောက်တစ်ခါနှစ်တစ်ကူတော့မဲ့အခါသမယတေးသချင်းလက်ဆောင်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။ဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကနယူးယောက်မြို့မှာရှိတဲ့ဂျူးတရားဟောဆရာအိမ်မှာလူ9ဦးကိုဓာတ်နဲ့ထိုးခဲ့သူကိုဖမ်းဆီးထားပြီလို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဟာနုကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမွန်စီအရာမှာရှိတဲ့အဲ့ဒီဂျူတရားဟောဆရာအိမ်မှာလူ90လောက်စုဝေးရောက်ရှိနေစဉ်ဓာတ်ထုတ်မှုဖြစ်သွားခဲ့တာပါဓာတ်ထုတ်မှုနဲ့တန်တရားရှိတဲ့သူကိုဖမ်းဆီးခံထားရသူအနေနဲ့တေချောင်းကြံစီမှုငားမှုဖောက်ထွင်းခိုးယူမှုနဲ့တရားဆွဲဆိုခံရနိုင်ပွဲရှိတယ်လို့နယူးယောက်ရဲမှူးကြီးဘရက်ဝီလ်ဒဲကတင်းတင်းနေနေမှာပြောပါတယ်ဒါဟာကြောက်မဖွယ်ကောင်းတဲ့တိုက်ခိုက်မှုဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်ဂျူးလူမျိုးတွေကိုဆန့်ကျင်တဲ့လုပ်ရည်တွေကိုရင်ဆိုင်ဆန့်ကျင်အမည်ဖြုတ်တင်ကြောင်းလဲသမ္မတထွန်းကပြောပါတယ်မော်တော်ယာဉ်နဲ့ထွန်းပြေးခင်ဓာတ်နဲ့ထိုးခဲ့တယ်လို့တန်တရားရှိခံရသူဟာလူ9ဦးဒဏ်ရာရအောင်ဓာတ်နဲ့ထိုးခဲ့တယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းနယူးယောက်မြို့မှာဂျူးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အထက်ကအဆိုးဝါးဆုံးတိုက်ခိုက်မှုဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအလားရက်ကာလမှာနယူးယောက်မြို့အတွင်းဂျူးလူမျိုးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှု73ကြိမ်ဖြစ်ခဲ့တယ်လို့လဲနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောပါတယ
်စစ်သည်ကြတွေရဲ့လက်ချက်နဲ့အမေရိကန်ကာကွယ်ဝန်ကြီးဌာနကန်ထရိုက်တာ2ဦးတည်ဆုံးခဲ့ရတာကြောင့်အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွစခန်းတွေကိုလေကြောင်းစစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရကတနင်္ဂနွေနေ့မှာပြောပါရယ်အမေရိကန်စစ်တပ်ဟာခတ်တာဘက်ဟက်စ်ဘောလာနဲ့အီရတ်ထောက်ခံမှုပေးထားတဲ့အီရတ်စစ်သွေးကြွတွေရှိရာစခန်း5ခုအပေါ်တိကျတဲ့ပြစ်မှတ်နဲ့လေကြောင်းထိုးစစ်လုပ်ခဲ့ကြောင်းကာကွယ်ဝန်ကြီးဌာနပြောခွင့်ရဟော့ဖ်မန်ရဲ့ကြေညာချက်မှာဖော်ပြပါရယ်စစ်သွေးကြွတွေကတောက်ကြနေမှာဒုံးကျည်အလုံး30လောက်ပြစ်လွတ်ခဲ့ပြီးအဲ့ဒီတဲကတလုံးဟာအီရတ်မြောက်ပိုင်းကာကုတ်မြို့နာကစစ်တပ်ဝင်တွေအလုံးလုံးနေတဲ့အဲ့ဒီကန်ထရိုက်တာကိုထိမှန်တေးဆုံးခဲ့တာပါလေကြောင်းတိုက်ခတ်မှုတွေဘယ်လိုလုပ်နေတယ်ဆိုတာကာကွယ်ရေးဌာနကအသေးစိတ်မပြောပေမဲ့အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွတွေရဲ့လက်နက်သုံးလောင်းရုံအပါဝင်ထိန်းချုပ်စခန်း3ခုကိုပြစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်
ရုရှားနိုင်ငံမှာအကြမ်းဖက်မှုပြုလုပ်မှာကိုအမေရိကန်ကအထူးလွှမ်းကြောင်းကတဆင့်သတင်းပေးခဲ့တာကြောင့်ဟန်တန်းနိုင်ငံရဲ့အတွက်သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကတယ်လီဖုန်းနဲ့ခေါ်ပြီးပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။အဲဒီလိုပြောဆိုမှုနဲ့ပတ်သက်လို့အမေရိကန်ဘက်ကတော့အတည်ပြုပြောဆိုခြင်းမရှိသေးပါဘူး။အဲဒီလိုတယ်လီဖုန်းနဲ့ပြောဆိုမှုအတွင်းနှစ်နိုင်ငံအကျိုးကိစ္စတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုလည်းဆွေးနွေးပြခဲ့တယ်လို့အစိုးရရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ပြီးဆက်လက်တိုက်ထုတ်သွားကြဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ဆိုပါတယ်တခြားအသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူ
းအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ် Fort Worth မြို့ရဲ့စင်ကြီးဘုံက West Freeway ခရီးရန်ဖျားเจ้าမှာတနင်္ဂနွေနေ့ဝတ်ပြုဆူတောင်းနေတော့တရံသမားတဦးရဲ့ပြစ်ခတ်မှုကြောင့်လူနှစ်ဦးတေဆုံးသွားပြီးဒဏ်ရာရသွားတဲ့နောက်တဦးကတော့စိုးရိမ်ပွဲအခြေအနေရှိနေပါတယ်စီယုံကိုတည်သွားတဲ့လမ်းမာတင်အဆိုပါလူနှစ်ဦးတည်ဆုံးသွားတာဖြစ်ကြောင်းရဲကပြောပါရယ်တနသမားဟာတည်ဆုံးသွားပြီလားဒဏ်ရာရသူလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ရဲ့ပြည်တွင်းတချို့သတင်းတွေမှာတော့ဖ ဖျားချောင်းလုံုံရေးကပြန်လည်ပြစ်ခတ်မှုကြောင့်တနတ်သမားတည်ဆုံးသွားပြီလို့ရေးပါတယ်သူပဲသူလဲဘာကြောင့်ပြစ်ခတ်ရတာလဲဆိုတာမသိရသေးပါဘူးတက်ကဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ဖျားချောင်းဆိုတာအထွတ်မြတ်ထားရနေရဖြစ်ပြီးနောက်ထပ်လူတွေမတည်ဆုံးရအောင်တနတ်သမားကိုဝိုင်းဖန်ခဲ့ကြတဲ့ဖျားချောင်းလာတဲ့သူတွေကိုကျေးဇူးတင်ကြောင်း Twitter မှာရေးပါတယ်
ဒီဝေးအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာမြောက်ကိုရီးယားကပေးမယ်ဆိုတဲ့ Christmas လက်ဆောင်ကိစ္စအတွက်အထုအနေနဲ့ခံမှန်းပြုတ်ဆိုရင်မလုပ်လို့ပေမဲ့တကယ်လို့မြောက်ကိုရီးယားကတာဝန်ပြည့်ဒုံးကြီးဒါမှမဟုတ်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်လွန်စွာစိတ်ပျက်မိမှာဖြစ်ကြောင်းအမေရိကန်မျိုးသားလူမျိုးရေးအကြံပေး Robert O'Brien ကတင်းနှင်းတွင်နေမှာပြောပါတယ်မြောက်ကိုရီးယားအနေနဲ့အဲ့ဒီလိုစမ်းသပ်မှုတွေပြုလုပ်ခဲ့မယ်ဆိုရင်ကမ္ဘာမှာဆက်အင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့တင့်တော်တဲ့တုံ့ပြန်မှုကိုလှုံ့ဆော်သွားမှာဖြစ်ကြောင်း ABC ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း O'Brien ကပြောပါတယ်မြောက်ကိုရီးယားရဲ့လှုံ့ဆော်မှုတွေကိုတုံ့ပြန်ဖို့အတွက်အမေရိကန်မှာနီလန်ပေါင်းစုံရှိကြောင်းလည်းသူကပြောပါတယ်အမေရိကန်အနေနဲ့ဆုံးဖြတ်ချက်ကိုကြိုတင်ချမှတ်တာမျိုးမလုပ်လို့ပေမဲ့အလားတူဖြစ်စဉ်မျိုးမှာအရင်ကတုံ့ပြန်ခဲ့တဲ့အတိုင်းတုံ့ပြန်သွားမယ်လို့ဆိုပါတယ်တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းဥန်ကသာစမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့မယ်ဆိုရင်အမေရိကန်ဘက်ကတမူထူးခြားတဲ့တုံ့ပြန်မှုတွေကိုလှုံ့ဆော်သွားမယ်လို့ဆိုပါတယ်ဖေဖော်ဝါရီလကတည်းကရပ်ဆိုင်းနေခဲ့တဲ့မြောက်ကိုရီးယားနျူကလ িয়ার အရေးဆွေးနွေးမှုတွေပြန်ဆနိုင်ရေးတစုံတရာတုံ့ပြန်မှုမြောက်ကိုရီးယားကသတ်မှတ်ထားတဲ့နှစ်ကုန်ပိုင်းကန့်သတ်ရဲ့နှိလာတဲ့အချိန်မှာအမေရိကန်ကိုခရစ်စမတ်လက်ဆောင်ပေးမယ်လို့သတိပေးပြောကြားထားခဲ့တာပါ
အိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေသက်ဟာဘာသာရေးအရာထဲသွင်းမစင်စားရဘူးဆိုတဲ့အိန္ဒိယဖွဲ့စည်းပုံကိုစော်ကားရရောက်တယ်လို့လူနည်းစုမွ슬င်တွေအပေါ်ဖိနှိပ်ရရောက်တယ်လို့အကဲခတ်တွေကပြစ်တင်ဝေဖန်နေခြင်းပါပဲဒီဥပဒေသစ်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတနင်္ဂနွေနေ့တုန်းကအိန္ဒိယနိုင်ငံတစ်လွှာလမ်းမတွေပေါ်ဆန္ဒပြခဲ့ကြပါတယ်နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ထဲမှာဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနဲ့တရီလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာကြတဲ့မွ슬င်တွေကိုပါကန့်သက်ထားတာကြောင့်လည်းဝေဖန်မှုတွေထွက်ပေါ်နေပါတယ်။နယူးဒေလီမြို့ကဂျမီးယာမေလီယာအစ္စလာမီယာတက္ကသိုလ်အပြင်ဘက်ဆန္ဒပြသူတွေဟာရဲလိုဝတ်ဆင်ထားပြီးကျောင်းသားတွေကိုရိုက်နှက်နေတဲ့တရုတ်ပြပုံစံနဲ့ဆန္ဒပြကြပါတယ်။ဒီတက္ကသိုလ်ဟာနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ရဲတွေကြားထိတ်တဲအကြမ်းဖက်မှုဖြစ်ခဲ့ရာအဓိကနေရာတစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲဝန်ကြီးချုပ်မိုရီရဲ့ဒီနိုင်ငံသားအသစ်နိုင်ငံသားဥပဒေသစ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကိုဒေရာဒွန်းနဲ့ဘိုပါမြို့တွေမှာလုပ်ခဲ့ပါတယ
်။ယူကရိန်းအာဏာပိုင်နေနဲ့ရုရှားကကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးအဖွဲ့တွေအကြကသုံးပန့်လဲလဲရေးအစီအစဉ်ပြီးဆုံးသွားပြီလို့ယူကရိန်းသမ္မတရုံးကတင်းနှင်းတွေနဲ့မှာပြောပါတယ်။သုံးပန့်နေအပြန်အလှန်လွတ်ပေးတဲ့အစီအစဉ်ပြီးဆုံးသွားပြီဖြစ်ကြောင်းနဲ့အကျဉ်းသား86ဦးကိုတစ်ဖက်ကပြန်လွတ်ပေးခဲ့ကြောင်းယူကရိန်းသမ္မတရုံးက Twitter လူမှုကွဲကတစဉ်ကြေညာလိုက်တာပါ။ခွဲထွက်ရေးသမားတွေလက်ထဲကိုအကျဉ်းသားဗနဦးလွှဲပေးလိုက်တယ်ဆိုတာကတော့အတိအကျမသိရသေးပါဘူး။အစောပိုင်းတုန်းကတော့ယူကရိန်းအစိုးရဘက်က3ပန်း89ဦးကိုလွှတ်ပေးဖို့ရှိပြီးသူတို့ဘက်က55ဦးပြန်လွှတ်ပေးမှဖြစ်ကြောင်းဒွန်ညက်ခွဲထွက်ရေးအဖွဲ့ကိုယ်စားလှယ်ပြောတာကိုကိုကပီယူနီယံသတင်းမှဖော်ပြထားပါတယ်။ဒါဟာယူကရိန်းပြည်ပကအတွင်းယူကရိန်းလူမျိုးတွေကိုလေးလအတွင်းဒုတိယအကြိမ်မြောက်အပြန်အလှန်လဲလှယ်ခြင်းဖြစ်ပါတယ်။ဒွန်ညက်မြို့နယ်55ကီလိုဒီခါမှာခင်ဗျဒွန်ညက်မြို့နယ်35ကီလိုမီတာလောက်ဝေးတဲ့နေရာမှာအကျဉ်းသားတွေကိုလဲလှယ်ခဲ့ကြတာဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူးမှာစနေနေ့လုံးကထရက်ကားဘုံးထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားပါတယ်။ဒဏ်ရာရသူ125ယောက်လောက်ရှိပြီးအဲ့ဒီထဲက16ဦးဟာဒဏ်ရာပြင်းထန်တယ်လို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာအပြင်းရသူတွေက2ဦးဟာတူရကီနိုင်ငံသားတွေဖြစ်ကြပါတယ်။အဲ့ဒီ16ဦးကိုစေကူတာဘိုအန်ကာရာမြို့တော်ကိုတူရကီစစ်လေရင်နဲ့တည်ဆောင်သွားကြောင်းဆိုမာလီပြည်ထောင်ဝန်ကြီးမိုဟာမက်ဒူအာလီက VOA ကိုပြောပါတယ်။ဒဏ်ရာရတဲ့လူနာတွေတည်မသွားခင်မှာတူရကီစစ်လေရင်ပေါ်ကနေအခြားဒဏ်ရာရတဲ့လူနာတွေကုသဖို့လိုအပ်တဲ့ဆေးပစ္စည်းအထောက်အပံ့တွေနဲ့ဆေးကရိယာတွေကိုမိုဂါတီရှူးဆေးရုံကိုပေးလှသွားပါတယ်။ဒါ့အပြင်ဆိုမာလီမှာကြံခဲ့တဲ့ဒဏ်ရာရသူတွေကိုကုသပေးဖို့တူရကီဆရာဝန်တွေကိုဆေးပစ္စည်းတွေနဲ့အတူဆေးလွှတ်ခဲ့တယ်လို့ဆိုမာလီသမ္မတရုံးကလည်းပြောပါတယ်။စနေနေ့ပောက်ကွဲမှုဟာ အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီတမိုင်းမှာအဆိုးပါဆုံးဖြစ်ပြီးဘိုဂါတီရှူးမြို့ကနေအက်ဖ်ကိုယာဒေသကိုသွားတဲ့လမ်းလူစီကားတဲ့လမ်းစုံမှာပေါက်ကွဲမှုဖြစ်ခဲ့တာပါခင်ဗျာ
The Voice of America, VOA. တနင်္လာနေ့နေ့ကတင်ဆက်အစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ဆော့ဆော့ကတင်းနဲ့မှကြားခဲ့ရသလိုသမရထရန့်ရဲ့မြောက်ကိုရီးယားနိုင်ငံအပေါ်ထားတဲ့မူဝါဒအောင်မြင်ခဲ့သလားဆိုတာတွေကိုဆက်လက်နားဆင်ရမှာပါ။ American သမရဒေါ်နယ်ထရန့်ဟာသူ့လက်ထက်မှာအရင် American သမရတွေထက်စွန်းစွန်းတမန်ဆောင်ရွက်ပြမယ်ဆိုပြီးအာဏာရှင်မြောက်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားနိုင်ငံပိုင်နယ်မြေထဲထိသွားရောက်တွေ့ဆုံခဲ့တယ်လို့ American ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီးအီရန်နိုင်ငံနဲ့ကမ္ဘာ့အင်အားကြီးနိုင်ငံ၆နိုင်ငံကြားချုပ်ဆိုခဲ့တဲ့စာချုပ်ကနေနှုတ်ထွက်ပြီးတဲ့နောက်အီရန်ကိုဆက်လက်ဖိအားပေးခဲ့ပါတယ်။တခါအမေရိကန်ရဲ့အကျိုးစီးပွားပထမဆိုပြီးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲလာတာလည်းနှစ်နဲ့ချီရှိပါပြီ။ဒါကြောင့်2019ခုနှစ်အတွင်းသမရထရန့်ရဲ့နိုင်ငံကြားရေးမူဝါဒတွေဘလောက်ထိမှန်မှန်ကန်ကန်ချမှတ်နိုင်ခဲ့သလဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်
။ The President of the United States
American သမ္မတဒေါ်နယ်ထရန့်ရဲ့2019ခုနှစ်အတွင်းသူ့ရဲ့နိုင်ငံကြားရေးမူဝါဒဆိုင်ရာကိစ္စတွေမှာတော့မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတဲ့ကိစ္စရပ်တွေဟာထိတ်ဆုံးကရှိနေခဲ့ပါတယ်2019ခုနှစ်ဝင်ရောက်လာကစားမှာပဲသမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကနေတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားစာရရှိတယ်လို့ဆိုပါတယ်ဒါလို့စာမျိုးဘယ်တော့မှမြောက်ကိုရီးယားဘက်ကမရေးခဲ့ဘူးဥက္ကဋ္ဌကြီးခင်နဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီလို့လည်းပြောပါတယ်ကင်ဂျွန်အွန်းကလည်းအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့ပြီးကမ္ဘာကြီးအနေနဲ့ဝိုင်းဝန်းကြိုဆိုကြရမယ်အဖြစ်တစ်ခုတော့ထွက်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားစစ်ပွဲကြီးတရားဝင်အဆုံးသတ်ပြီလို့တော့ကြေညာတော့မလားမျှော်လင့်ခဲ့ကြတာပါမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရန့်တို့ဟာဟနွိုင်းကမက်ထရိုပိုးဟိုတယ်မှာဖေဖော်ဝါရီ29ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်အဲ့ဒီညစာစားပွဲမတိုင်ခင်ကိုရီးယားစစ်ကပ္ပံနှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ကောင်းဆောင်ကြီးနှစ်ဦးဟာတီးကြဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းနောက်တရက်မှာတော့ထင်သလိုအဆင်ပြေချုံးမွေ့မလာပဲစောစည်းစွာဆွေးနွေးပွဲအစီအစဉ်လေးကိုအဆုံးသတ်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါရယ်နျူကလ িয়ার ဖြတ်သိမ်းကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအလုံးဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှေ့မဆက်နိုင်ခဲ့ဘူးလို့သမ္မတထရန့်ကပြောပါရယ်
I could have signed an agreement today and
သဘောတူညီချက်ကိုဒီကနေ့လက်မှတ်ထိုးလို့ရပါတယ်ဒါပေမဲ့အဲ့လိုလက်မှတ်ရေးထိုးလိုက်ပြန်ရင်လည်းဒီသဘောတူညီချက်ဟာအလုံးမဖြစ်ဘူးသူလုတ်ခဲ့တာတို့လည်းပဲစသဖြင့်လူတွေကပြောနိုင်ပါလေဒါကြောင့်ဆွေးနွေးပွဲဘာအဖြေမှမထွက်ပဲဒီအတိုင်းဆုံးသတ်လိုက်ဖို့လည်းပြင်ဆင်ထားမှာပါ
အမေရိကန်မြောက်ကိုရီးယားကောင်းဆောင်တွေရဲ့ဆက်ဆံရေးဟာဒီလိုနဲ့ခက်ကြဲကြဲသာရှိခဲ့ပြီးတဲ့နောက်ဇွန်လလယ်အနီးမှာကင်ဂျွန်အွန်းကထရန့်စီကိုစာရေးသားခဲ့ပြန်ပါတယ်တိတ်နွေးထွေးပြီးတော့ပုဂ္ဂိုလ်ရေးအရာရေးထားတဲ့စာစောင်ဖြစ်တယ်လို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်သူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်သတ်မှုရပ်ဆိုင်းခဲ့ကြောင်းပြောကြားရင်းမြောက်ကိုရီးယားအရေးသူ့လက်ထက်မှာပြည်လဲခြင်းမုံရတဲ့ထရန့်နဲ့ကင်ဂျွန်အွန်းတို့ဟာဇွန်30ရက်နေ့မှာတတိယအကြိမ်အနီးနဲ့တောင်နဲ့မြောက်ကိုရီးယားနယ်စပ်မှာတွေ့ခဲ့ကြပါတယ်။ဒါကြောင့်သမ္မတထရန့်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်။ကင်ဂျွန်အွန်းက
သမ္မတမွန်းကဒီနေရာမှာတွေ့မယ်လို့မနေ့မနေ့ကလှမ်းပြောတဲ့အချိန်တုန်းကဆိုရင်အတော့ကိုအံအားသင့်သွားပါတယ်။အဲဒီနောက်မနေ့ကနှောင်းပိုင်းမှာပဲတရားဝင်အကြောင်းကြားစာကိုရရှိခဲ့ပါတယ်။
အလုံသဘောဆွေးနွေးမှုတွေပြန်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့သမ္မတထရန့်ကပြောပါတယ်
Now we'll just see if we can do something but again
ဒီခုကတော့ဖြေထွက်လာတာကိုတွေးကြမှာပါဒါပေမဲ့ဖြစ်တင်တာတွေဖြစ်ဖို့လိုပါတယ်ခက်မြန်မြန်လုပ်လိုက်တာမဟုတ်ပဲဖြစ်တင်တာတွေကိုလုပ်ဖို့စဉ်းစားထားပါတယ
်အဲ့ဒီနောက်တော့နှစ်နိုင်ငံကြားဆက်ဆံရေးဟာခက်ကြဲကြဲပင်ဖြစ်လာပြီးမြောက်ကိုရီးယားဘက်ကဒုံးကျည်တွေစမ်းသပ်ပစ်လို့ခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားနဲ့ပူးတွဲပြီးတော့စီးရီးလေးကျင့်ခဲ့ကြပြန်ပါတယ်ဒီနှစ်ကုန်မှာအဖြေရလဒ်တစ်ခုခုထွက်ဖို့ရည်သတ်မှတ်ထားခဲ့ပေမယ့်လည်းပိတ်ဆို့တန်ခတ်မှုတွေအလုံးစုံဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုမှုတွေကမဖြစ်နိုင်ဘူးဆိုပြီးတော့အမေရိကန်ဘက်ကပယ်ချထားသလိုအမေရိကန်တွေဖြစ်စေခြင်းနဲ့အလုံးစုံလက်နက်ဖြတ်သိမ်းရေးကိုလည်းမြောက်ကိုရီးယားဘက်ကလက်မခံတာကြောင့်ဒီနှစ်အတွင်းကိုရီးယားကျွန်းဆွယ်ပြဿနာဟာပြေလည်မှုမရဘဲအဆုံးသတ်မဲ့ပုံရှိနေပါတယ်2019ခုနှစ်အတွင်းသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံကြားရေးမူဝါဒတွေထဲမှာအီရန်နျူကလ িয়ার ဆန့်သတ်မှုရပ်ဆဲဖို့ကလည်းထိတ်ဆုံးကရှိနေခဲ့ပါတယ်။ဧပြီလအတွင်းအီရန်တော်လှန်ရေးပြည်ဆောင်တဲ့ IRGC ကိုအမေရိကန်အစိုးရကပထမဆုံးအကြိမ်အနေနဲ့ဒီနိုင်ငံကြားအစိုးရအစိပ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဇွဲအဖွဲ့အဖြစ်သတ်မှတ်လိုက်ပါတယ်။နိုင်ငံကြားရေးဝန်ကြီးမိုက်ဖွန်ပေယိုက IRGC ဟာကမ္ဘာတစ်လောအကြမ်းဖက်ဝါဒဇွဲဆောင်ရွက်ချက်တွေကိုဖွဲ့စည်းစီမံဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။
The IRGC masquerades as a legitimate military organization.
IRGC ha တရားဝင်စစ်တပ်အဖွဲ့အစည်းပုံဟန်ဆောင်ထားပြီးမဲ့ကျွန်တော်တို့ကိုအယူလာလို့မရဘူး။ဒီဖွဲ့စည်းဟာပုံမှန်ဆိုလိုလက်နက်အားကိုနဲ့ဥပဒေချိုးဖောက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအကြမ်းဖက်မှုတွေကိုစနစ်တကျစုဖွဲ့ပြီးတော့လုပ်နေပါတယ်။အီရန်ကလည်းအလားတူတုံ့ပြန်ကြေညာခဲ့တာကြောင့်စိုးရိမ်မှုတွေရှိလာခဲ့ပြီးတဲ့နောက် American က USS Abraham Lincoln လေယာဉ်တိုက်ခိုက်ရေးသင်္ဘောအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်လေးစင်းအရှိအလယ်ပိုင်းကိုပို့လွှတ်ခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်ကအမေရိကန်နှုတ်ထွက်ခဲ့တယ်လို့အီရန်သမ္မတကလည်းနှုတ်ထွက်တော်မယ်လို့ကြေညာပါတယ်။ဇွန်လလေပိုင်းကအိုမန်ပင်လယ်ကွေ့မှာနော်ဝေနဲ့ဂျပန်ပိုင်ရေနံတင်းသင်္ဘောနှစ်စင်းကိုတိုက်ခိုက်မှုအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်ကို Hormuz ရေလက်ကြားအနီးကနိုင်ငံတကာဝန်ဟင်ပိုင်နဲ့တွင်အီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးတဲ့နောက်မှာတော့နှစ်နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးအီရန်ဘာသာရေးကောင်းဆောင်အယာတူလာအာလီခါမေနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအယာဒဏ်ခတ်ပိတ်ဆို့မှုအစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်မှာနိုဝင်ဘာလလယ်ပိုင်းအရောက်မှာတော့အစိုးရထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းကို90ရာခိုင်နှုန်းအထိမြင့်တင်ခဲ့တာကြောင့်လူသေဆုံးမှုတွေရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အာဏာရလာပြီးတဲ့နောက်ပိုင်းအမေရိကန်အကျိုးစီးပွားသာပထမဆုံးတဲ့မူဝါဒကိုကင်ဆယ်ရင်အရင်အစိုးရအနေနဲ့ချုပ်ဆိုခဲ့တဲ့ NAFTA လိုနိုင်ငံတကာကုန်သွယ်ရေးစာချုပ်တွေကိုဖျက်သိမ်းပြီးတော့အသစ်ပြန်လည်သဘောတူညီချက်ရယူခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပါတယ်။ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်ပြီးတော့ခိုးယူမှုနှီးပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာ hack လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုတရုတ်ဘက်ကလက်ခံပေမဲ့အမေရိကန်တောင်းဆိုချက်တွေအားလုံးကိုမလိုက်လျောနိုင်တာကြောင့်တရုတ်နဲ့အမေရိကန်တွင်းကုန်ကူတွေအပြန်အလှန်တိုးမြှင့်ကောက်ခံပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာပါ။သမ္မတထရန့်ရဲ့တရုတ်သမ္မတရှီဂျင်ပင်ဟာဂျပန်မှာကျင်းပတဲ့ G20 နိုင်ငံတွေရဲ့ဆွေးနွေးပွဲပြင်ပမှာအသီးကြားတွေ့ဆုံခဲ့ပေမဲ့ဘာမှထူးထူးခြားခြားရလက်ထွက်မလာပါဘူး။အခုလိုညှိနှိုင်းမရဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသေးရဖို့အချိန်ကပ်သတ်မထားကြောင်းနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်အထိဆောင်းဆိုင်မှာဖြစ်တဲ့အကြောင်းဒီလအစောပိုင်းမှာပြောကြားထားပါရယ်။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားမကြာခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုအတွေ့သမရရှိကြီးပင်နဲ့တွေ့တဲ့အခါလက်မှတ်ထိုးပွဲလုပ်မယ်လို့သမရထရမ့်ကဒီဇင်ဘာ19ရက်နေ့မှာပြောကြားခဲ့ပြန်ပါတယ်။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကဆက်သွယ်ဆွေးနွေးနေကြပေမဲ့ဆက်လက်ညှိနှိုင်းနေသေးပဲလို့ပြောထားပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာပါ။ကျေးဇူးတင်ပါတယ်ရှင်။ဆက်လက်ပြီးတင်ပြမယ်မြမရေးရဆွေးနွေးခန်းအစီအစဉ်မှာလည်းအခု2019နှစ်ကုန်အထူးစီစဉ်ကိုတင်ဆက်မှာပါ။အမေရိကန်မှာနိုင်ငံရေးအားပြိုင်မှုတွေကအစကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာအစုံကမ္ဘာတဝမ်းမှာပြီးခဲ့တဲ့2019ခုနှစ်ထဲနိုင်ငံရေးပြဿနာပေါင်းစုံကြုံခဲ့ရပါတယ်။ကမ္ဘာသတင်းတွေထဲမှာဒီလိုအထင်ကရတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကိုကိုအောင်လွင်ဦးကနေမဆုမွန်နဲ့အတူတင်ပြမှာပါ
။အမေရိကန်ပြည်သူကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်မှာတတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစည်းကိုလွတ်တော်ကအတည်ပြုမပေးတာကြောင့်အစိုးရလုပ်ငန်းတွေကိုသမ္မတဒေါ်နယ်ထရန့်ဒီစိတ်ပိုင်းရပ်ဆိုင်းထားတာနှစ်သစ်ခုကာလအထိရောက်လာတဲ့အတွက်အမေရိကန်သမိုင်းမှာအကြဆုံးဖြစ်ခဲ့ပါတယ
်။ As long as it takes, I mean look, I'm prepared. I think the people of the country think I'm right.
ရပောင်း35ရက်ကြာဇန်နဝါရီလ25ရက်နေ့မှာတော့တောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံမရပါမယ်လဲသမ္မတကအလျှော့ပေးပြီးအစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်ခဲ့ရတာပါဇန်နဝါရီလ28ရက်နေ့ကဘရာဇီးနိုင်ငံရှီတောင်ပိုင်းကရေကတာတစ်ခုဖြူချက်ရကရာနဲ့ချီပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေရှာဖွေခဲ့ရပါတယ်ဒီတွေတွေလိုက်ဖက်လာတဲ့ဖက်စကာတစင်းလည်းမြေပြိုတွေထဲမှာပါသွားခဲ့ပြီးဒါဇင်နဲ့ချီသေဆုံးနေတဲ့သူတွေကိုလည်းနောက်ပိုင်းမှာတွေ့ရှိခဲ့ကြတာပါ
မက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသမှာအရေးပေါ်အခြေအနေကြီးညာမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုပယ်ချဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်ပါတယ
်
သမ္မတထရန့်ရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်13ရောက်အပါအဝင်ထောက်ခံမဲ245မဲကန့်ကွက်မဲ182မဲနဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းအောက်လွှတ်တော်ယာယီဥက္ကဋ္ဌကြီးညာလိုက်တာပါ
မလ10ရက်နေ့မှာအီသီယိုးပီးယားလေယာဉ်ပိုင်း Boeing 737 Max အမျိုးအစားခီးသည်တင်လေယာဉ်ပြတ်ကျရာကခီးသည်149ယောက်နဲ့လေယာဉ်ဝင်နှင်း8ယောက်စုစုပေါင်း159ယောက်သေဆုံးသွားပါတယ်။အဒစ်စဘာဘာလေဆိပ်ကပြန်တက်ပြီးမိနစ်ပိုင်းအကြာမှာလေယာဉ်ပြတ်ကျခဲ့တာပါ။နယူးဇီလန်နိုင်ငံမှာမလ15ရက်နေ့တောက်ကြံနေ့မွတ်စလင်တွေဝတ်ပြုနေတဲ့ဗလီတစ်ခုနဲ့တနသမားတစ်ယောက်ဝင်ရောက်ဖြစ်ခဲ့ရာကလူ90ယောက်သေဆုံးသွားပါတယ်။ Christchurch မြို့ကဗလီမှာဖြစ်ခဲ့မှုကိုတော့တနသမားကအင်တာနက်လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေတာပါ
။နယ်သာလန်နိုင်ငံ Utrecht မြို့လယ်မှာတော့ March 18ရက်နေ့ကတနသမားတစ်ယောက်ရဲ့လက်ချက်နဲ့လူ3ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တူရကီနယ်ဝါဒီတနသမားကိုတော့လုံခြုံရေးအာဏာပိုင်တွေနောက်ပိုင်းမှာဖမ်းဆီးရခဲ့ပါတယ်။
အာဖရိကတိုင်မှာအဆိုးအဆုံးကပ်ဘေးတစ်ခုဖြစ်မလလယ်မှာတက်ခတ်ခဲ့တဲ့အီရိုင်းဆိုင်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးလူပေါင်းတထောင်ကျော်သေဆုံးခဲ့ပါတယ်။မုန်တိုင်းတန်းအဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာလည်းသုံးရက်ကြာဝမ်းနည်းခြင်းအထိမ်းအမှတ်သတ်မှတ်ကျင်းပခဲ့ရပါ။အ
ီရန်နိုင်ငံမိုဆူအမျိုးအနီးတီဂရစ်မြစ်ထဲမှာတော့မတ်လ21ရက်နေ့ကကဒုတ်တင်မော်ဒဇင်နင်းမြုပ်ရာကလူ80နီးပါးသေဆုံးခဲ့ရပါတယ်။အလွန်ကျွံတင်ဆောင်လာတဲ့ကဒုတ်တင်မော်နင်းမြုပ်မှုအတွင်းမှာသေဆုံးရသူအများစုကတော့ရေမကူးနိုင်တဲ့ကလင်းငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ကြပါတယ်။
အင်တာနက်မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကကိုလွန်ဝင်ပေးထားတဲ့နိုင်ငံရဲ့အစည်းအဝေးကိုအချင်းချင်းချိုးဖောက်နေတဲ့အကြောင်း Ecuador သမ္မတက April 2ရက်နေ့မှာပဲပြောလိုက်ပါတယ်။နောက်သတင်းပတ်မှာပဲလွန်ခဲ့တဲ့9နှစ်တုန်းက Ecuador တန်ရုံမှာမကိုလွန်ဝင်အာမခံပေးထားတာကိုချိုးဖောက်မှုနဲ့ London တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးနောက်ပိုင်းမှာသတင်းပတ်50ထောင်နဲ့စီရင်ချက်ချခဲ့တာပါ။
ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာနာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘာရှီရောင်းကိုယာရုကနေဖယ်ရှားလိုက်ကြောင်းဧပြီလ17ရက်နေ့မှာပဲစစ်တပ်ကကြေညာလိုက်ပါတယ်။အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလေးလာနီးပါးကြုံခဲ့ရပြီးတဲ့နောက်မှာပဲစစ်တပ်ကနေအာနာသိမ်းဖယ်ရှားလိုက်တာဖြစ်ပါတယ
်။နက္ခတ္တဗေဒဆန်ယူပဗေဒပညာရပ်မှာတမိုင်းဝင်အောင်မြင်မှုအဖြစ်စကြာဝဠာတွေက black hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်ဖွဲ့ကဧပြီလ10ရက်နေ့မှာထုတ်ဖော်ပြသလိုက်ပါတယ်။အလင်းနဲ့သန်းပေါင်း50လောက်အကွာအဝေးမှာရှိတဲ့တွင်းနယ်ကြီးကိုတော့နိုင်ငံတကာသုတေသနပညာရှင်200ရောပါဝင်တဲ့စီမံကိန်းက2012ခုနှစ်ကစလို့လေးလာမှတ်တမ်းတင်ခဲ့ကြတာပါ။
ပြင်သစ်နိုင်ငံပါရီမြို့တော်က Northern Cathedral ဘုရားကျောင်းဟာဧပြီလ15ရက်နေ့မှာမိလောင်မှုဖြစ်ပွားရာကအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။သမ္မတအီမာနွေလ်မက်ခရွန်ကတော့အမြန်ဆုံးပြန်လည်မိုးမှန်ပြင်ဆင်ဖို့ပြောခဲ့ပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့စီယုံရေးဖော်ဝင်တွေရုရှားနဲ့ပူးပေါင်းကြံစီခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှစ်နှစ်ကျော်ဝီလျံဘာကဧပြီလ18ရက်နေ့မှာကြေညာပါတယ်။သူစုံစမ်းရေးမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းမှုတွေမှာပူးပေါင်းကြံစီတဲ့ထောက်ထားမတွေ့ရတဲ့အကြောင်းစုံစမ်းရေးမှုရဲ့အစီရင်ခံစာကိုထုတ်ပြန်ရမှာရှစ်နှစ်ကျော်ကပြောဆိုလိုက်တာပါ။
သီရိလင်္ကာနိုင်ငံမှာတော့ဧပြီလ21ရက်နေ့တနင်္ဂနွေနေ့ကအီစတာပွဲတော်နေ့မှာပဲခရစ်ယာန်ဘုရားကျောင်း3ခုနဲ့ဟိုတယ်3ခုတိုက်ခိုက်ခံရပြီးတော့လူပေါင်း150ကျော်သေဆုံးပြီး900လောက်ဒဏ်ရာရရှိခဲ့ကြပါတယ်။အီစတာတနင်္ဂနွေနေ့မတိုင်ခင်ရန်နေငယ်အလို့မှာပဲအသေးခံဘုံးခွဲသူတယောက်ကဟိုတယ်တစ်ခုမှာတဲခိုခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဒီတိုက်ခိုက်မှုတွေကျူးလွန်ခဲ့တာလို့လည်းလုံခြုံရေးဗီဒီယိုကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ရပါတယ်။
မေလ19ရက်နေ့မှာပဲထိုင်ဝမ်ဟာအာရှထိုင်မှာပထမဆုံးလိင်လူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးလိင်လူစုံမဲ့သူစုံနွဲတွေတာမန်စုံနွဲတွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်ပါဝင်အခွင့်အရေးတွေခံစားခွင့်ရမယ်ဥပဒေကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပေးလိုက်တာပါ။
EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတိုက်ခံနေတဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမေလ24ရက်နေ့မှာပဲယာရုကနေတုတ်ထွက်လိုက်ရပါတယ်။
ဇွန်လဆန်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်းဖင်တို့ထိပ်သီးတွေ့ဆုံကြပါတယ်။ခီးစဉ်တွင်နိုင်ငံဆက်ဆံရေးတွန်းမြင့်မှုလည်းခေါင်းဆောင်နှစ်ယောက်ကကတိပြုခဲ့ကြတာပါ
။ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တန်တရားရှိသူတွေကိုတရုတ်ပြည်မကြီးပို့ဆောင်ခွင့်ပြုမဲ့ဥပဒေကြမ်းတရက်ကိုစန့်ကျင်ကန့်ကွက်ရာကနေဟောင်ကောင်မှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဇွန်လဆန်းမှာစတင်ပေါ်ပေါက်ခဲ့ပါတယ
်။ I now announce.that the government has decided to suspend the legislative amendment exercise.
ဂျွန်လ15ရက်နေ့မှာတော့ဒီဥပဒေကြမ်းကိုဆိုင်းငံ့လိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကကြေညာခဲ့ပါတယ
်။ဘူလူ11အကသရင်နဲ့လာကွာဘုံကိုအမှားဆုံးလူသားတွေချီချမ်းနိုင်ခဲ့တဲ့ကြီးစဉ်250ပြည့်ပြည့်ဝါရှင်တန် DC မှာကျင်းပပါတယ်။1969ခုနှစ်ဇူလိုင်လ20ရက်နေ့မှာအမေရိကန်အကသရင်မှုတွေဖြစ်ကြတဲ့ Neil Armstrong နဲ့ Edwin Aldrin တို့လာကွာဘုံကိုထမဆုံးအောင်မြင်စဉ်သက်နိုင်ခဲ့တဲ့250ပြည့်ထိမှဖြစ်တဲ့ American Agatha Agency NASA ကသူစီစဉ်တွေကိုစီစဉ်ချင်းပါတာဖြစ်ပါတယ
် Boris Johnson is elected
ဇူလိုင်လနောက်ပိုင်းမှာပဲဗြိတိန်နိုင်ငံမှာတော့ Boris Johnson ဝန်ကြီးချုပ်သစ်ဖြစ်လာပါတယ်ဥရောပသမဂ္ဂ EU ကနေမရရအောင်ခွဲထွက်ဖို့ကတိပြုထားတဲ့နိုင်ငံရေးသမားတဦးအဖြစ်ကနေဝန်ကြီးချုပ်ဖြစ်လာခဲ့တာပ
ါကမ္ဘာအကြီးဆုံးမုတ်တုံတစ်တော်ဖြစ်တဲ့ Amazon တစ်တော်မှာအကြီးကျယ်တော်မီလောင်ချမ်းမှုတွေနဲ့ကျုံနေရတဲ့အတွက်မင်းငင်းတပ်ဖို့အကူအညီဖြစ်အမေရိကန်ဒေါ်လာ22သန်းပေးဖို့ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့စက်မှုထည့်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေကကန့်လန့်ပါတယ်။ဒါပေမဲ့လည်းဘရာဇီးသမ္မတကတော့ကန့်လန့်ချက်ကိုပယ်ချခဲ့တာပါ။စက်တင်ဘာလနောက်ပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံမှာဆွေဒင်နိုင်ငံကအသက်16နှစ်အရွယ်တက်ကြွလှရှားသူဂရီတာသွန်ဘက်ကကမ္ဘာခေါင်းဆောင်တွေကိုအပြင်းထန်ဝေဖန်လိုက်ပါတယ
်။ Yet you all come to us young people for hope. How dare you?
သူတို့ចောင်းသားရွယ်လူငယ်တွေကရာသီဥတုဖောက်ပြမှုတွေကိုတက်ဖြည့်ရေးလှုပ်ဆောင်နေခြင်းမှာကမ္ဘာခေါင်းဆောင်တွေပြက်ကွက်နေတဲ့အပေါ်ပြစ်တင်ပြောဆိုသွားတာပါ။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုအရေးယူသင့်မသင့်စုံစမ်းမှုတွေစတင်တော့မယ့်အကြောင်းစက်တင်ဘာလ24ရက်နေ့မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပါတယ
် I'm announcing the House of Representatives moving forward with an official impeachment inquiry
စုံစမ်းစစ်ဆေးမှုတွေတရားဝင်စတင်မှုအောက်လွှတ်တော်ရေးရာကော်မတီ6ခုကိုတာဝန်ပေးလိုက်ကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့ဘသူမှဥပဒေထက်မှာနေလို့မရတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါစီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းအမေရိကန်သမ္မတကကြေညာလိုက်ပြီးတဲ့နောက်မှာအော်တိုဘာလဇန်ပိုင်းမှာပဲတူရကီကနေအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အမေရိကန်ရဲ့မဟာမိတ်ကပ်တပ်ဖွဲ့ဝင်တွေကိုထိုးစစ်တွေစတင်လိုက်ပါတယ
် The Norwegian Nobel Committee
နောက်ဆက်ကိုကနေတွင်နိုဘယ်ညဏ်ရည်ဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အာဖင်အခမက်အလီကိုချီးမြှင့်လိုက်ပါတယ်ညဏ်ရည်ချုပ်မှုနိုင်ငံကနေပူပေါင်းဆောင်ရွက်မှုသူသဖြင့်အင်းနီဂျီအရီထရီးယားနိုင်ငံနဲ့နေဆက်ပရိဖက်ကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်ခဲ့တဲ့ကျိုးပန်းအားထုတ်မှုတွေကြောင့်ရွေးချယ်လိုက်တာဖြစ်တဲ့အကြောင်းနော်ဝေနိုင်ငံနိုဘယ်ညဏ်ရည်ဆုရွေးချယ်ရေးကော်မတီကအောက်တိုဘာ17ရက်နေ့မှာကြေညာလိုက်တာပါ
အောက်တိုဘာလနောက်ပိုင်းတုန်းကဗြိတိန်နိုင်ငံ EFSEP နဲ့ Green မျိုးကစက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာတော့လူသေအလောင်း39လောက်ကိုတွေ့ရှိခဲ့ပါတယ်ဒီနောက်ပိုင်းမှာတော့ဒီသေဆုံးသူတွေဟာဗီယက်နမ်နိုင်ငံသားတွေဖြစ်ကြောင်းစုံစမ်းသူတွေကစစ်ဆေးတွေ့ရှိခဲ့ကြပါတယ
်စီးရီးယားနိုင်ငံစစ်ဆင်ရေးတွေ IS အစ္စလာမ်ဆွေးနွေးအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘကာဒီကိုအမေရိကန်တပ်ဖွဲ့တွေတုတ်တင်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်အော်တိုဘာ29ရက်နေ့မှာပဲကြေညာလိုက်ပါတယ်ကမ္ဘာမှာအလို့ရှိဆုံးအကြမ်းဖက်ခေါင်းဆောင်ကိုအထူးစစ်ဆင်ရေးမှာအသိမိခဲ့တဲ့အကြောင်းအင်ဗီရိုကနေကြေညာလိုက်တာပါ
ဗြိတိန်နိုင်ငံကနာမည်ကျော်လန်ဒန်တံတားပေါ်မှာတော့နိုဝင်ဘာလ29ရက်နေ့ကဓားနဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။မြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့အနှစ်80မြောက်ထိပ်သီးအစည်းအဝေးပွဲကိုတော့သဘောထားကွဲပြားမှုတွေကြားကပဲလန်ဒန်မှာဒီဇင်ဘာလ4ရက်နေ့ကစပြီးကျင်းပခဲ့ပါတယ်။ညီလာခံမစခင်မှာကတဲ့ကူကအမေရိကန်သမ္မတထရန့်နဲ့ပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်တို့ကြားမှာအခြေတည်ဖြစ်ခဲ့ကြတာပ
ါနယူးဇီလန်နိုင်ငံဝှိုက်အိုင်လန်ကျောမှာဒီဇင်ဘာလ9ရက်နေ့ကမိတောင်ပေါက်ကွဲမှုကြောင့်လူ18ဦးထပ်မံသေဆုံးသွားပါတယ်ဩစတြေးလျနိုင်ငံသား24ယောက်ဖြင့်အမေရိကန်ဗြိတိန်ဂျာမနီတရုတ်မလေးရှားနဲ့နယူးဇီလန်နိုင်ငံတို့ကခီးသွား48ယောက်အလဲပတ်ရောက်နေခြင်းမှာပဲမိတောင်ပေါက်ကွဲမှုဖြစ်ခဲ့တာပါ
အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေအစ်ကိုဒီဇင်ဘာလ17ရက်နေ့ကပဲပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအစ်ဟာဟိန္ဒူဘာသာဝင်တွေကိုဦးစားပေးထားပြီးတော့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုကန့်သတ်ရာရောက်တဲ့ဆိုပြီးတော့နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတာကလူအသေးပြောက်တွေလည်းရှိခဲ့ပါတယ်။
2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်ဆက်ကျော်သက်ရွယ်စီရီနိုင်ငံကပတ်ဝန်းကျင်ထင်သိရေးလှူရှားသူ Greta Thunberg ကိုနာမည်ကျော် Times မဂ္ဂဇင်းကြီးကရွေးချယ်လိုက်ပါတယ်။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာကိုအကျယ်အလောင်းဆုံးပြောနိုင်သူဖြစ်တာကြောင့်ရွေးချယ်ခဲ့တာလို့လည်း Times မဂ္ဂဇင်း Editor ချုပ်ကဒီဇင်ဘာလလယ်မှာပဲပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုလွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တာနောက်ရှေ့မှုဆွဲချက်တွေနဲ့ဒီဇင်ဘာလ18ရက်နေ့မှာပဲအော်လွတ်တော်ကတရားစွဲကိုဆုံးဖြတ်လိုက်ပါတယ်။အော်လွတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနှိပါရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။
ဒါကတော့2019ခုနှစ်အကုန်အထူးစီစဉ်ဖြစ်ကမ္ဘာသတင်းတွေထဲကအထင်ကြီးဖြစ်ရတွေကိုကိုအောင်လွင်ဦးကစူးစီးကိုအောင်လွင်ဦးနဲ့အတူမဆုမွန်ကစူးစီးတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
What we're hoping is that the authorities in Venezuela will see this.
ဒါကတော့နှစ်ကုံအထူးစီစဉ်ဖြစ် Hollywood နဲ့ကမ္ဘာဂီတလောကတွေကထူးခြားဖြစ်ရတွေ့ကိုမအေးတနာကျော်စူးစီးတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထူးခြားစံပြကမ္ဘာသတင်းများအစီအစဉ်စာ2020ပြည့်နှစ်တစ်ကူရောမဲ့အခါသမယတေးသချင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။2020ရခိုင်ပြည်နယ်မှာဘာဆက်ဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား2000ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ကြိမ်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်။2016-19ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့တန်တဝက်ကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံထဲပြန်ဝင်မလာကြသေးပါဘူး။အဲ့ဒီအစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ခြင်းဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းကြီးမသွားတဲ့အပြင်ပြဿနာတွေပဋိပက္ခတွေတစ်ခုပြီးတစ်ခုတိုးလာနေတာပဲတွေ့ကြရပါတယ်။လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်ဖို့ကောင်းတဲ့အနေအထားမျိုးပါအဲ့ဒီကြောင့်လေ့လာတင်ပြသွားပါမယ
်လာမယ့်2020ပြည့်ရဲမှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာသိမ့်မတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမယ့်အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲ။အေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နင်းနိုင်မှာမဟုတ်ပါဘူး။အခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျေပြက်နဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကစွန့်ဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီမှာဖြစ်ပွားခဲ့တဲ့စည်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင့်ချက်မဲ့သွားတာမျိုးလဲကြုံကြရပါတယ်။အဆိုးဆုံးကတော့စစ်ပွဲရှေ့ကြရင်ရှေ့ကြသလောက်ဒေသရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ကျသွားခဲ့တာမျိုးပါပဲ။လက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရဆဲပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်အရေးဘလို့အနေအထားရမှပြန်လာမယ်လို့တောင်းဆိုပြီးမြန်မာအစိုးရကနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံသဏ္ဍာန်မျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မှမျော်မှန်းနိုင်ပါဘူး။တကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြန်မာနိုင်ငံအပေါ်ဂျားဖြစ်အမိန့်တစ်ခုခုချမှတ်ပေးလိုက်တဲ့ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုချာပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
။အဲ့ဒီတန်တွဲကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်း င်းသေးနိုင်ခဲ့လူတစ်သိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမူဆိုင်တချို့လူမောင်ခိုကူးသူတွေရဲ့အကူအညီနဲ့အေယာဝတီတိုင်းပဲခူးတိုင်းကနေတစ်ဆင့်ရန်ကုန်ဘက်ထွက်ခွာတာဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိပဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရာပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်ဒီပြဿနာတနည်းအားဖြင့်စစ်တွေဘက်ကဒုက္ခသည်စခန်းဖျက်သိမ်းရေးပြဿနာပြေလည်အောင်မဖြေရှင်းနိုင်ရင်နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်ဧတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနှောက်အယှက်ပေးမှာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်ကတရုတ်ရည်နှီးမြှုပ်နှံမှုတွေပြဿနာကြီးကြီးမားမားကြုံရမှာမဟုတ်ပါဘူး။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကလဒန်မြစ်ဘက်ဆုံစီမံကိန်းကြီးကတော့အေနဲ့တပ်မတော်တိုက်ပွဲတွေကြောင့်လက်ရှိမှာကိုပဲပြဿနာမျိုးစုံကြုံနေရပြီးနောက်ပိုင်းစီမံကိန်းအကောင့်ထည့်ပေါ်လာရင်မှလည်းအနှောက်အယှက်တွေအများကြီးကြုံရနိုင်ပါသေးတယ်။အဲ့ဒီလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝေရောက်လာရေးဆိုတာကိုလည်းလောလောဆယ်မမျှော်မှန်းနိုင်သေးပါဘူ
း။အရေးကြီးတာကပြည်သူတွေရဲ့စာဝတ်နေရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါ။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့မောင်းနှော KI မြောက်ပိုင်းကမွတ်စလင်တွေရဲ့ဒေသမှာအာဆာအဖွဲ့ရဲ့အကြမ်းဖက်မှုတပ်မတော်ရဲ့တံပြန်နှိမ်နှင်းမှုတဆက်တည်းအဖက်ဖက်ကနေလုံခြုံရေးတင်းကျပ်မှုတွေကြောင့်2016အောက်တိုဘာနောက်ပိုင်းကတည်းကရေလုံငန်းပါဝင်တပ်မွေးဝန်းကျောင်းစီးပွားရေးလုပ်ငန်းအတော်များများပျက်စီးခဲ့ပြီးသားဖြစ်ပါတယ်။အခုတခါအေအေနဲ့တပ်မတော်တိုက်ပွဲတွေကြောင့်အဲ့ဒီ area တွေကရခိုင်တိုင်းရင်းသားတော်များများဒုက္ခသည်စခန်းတွေမှာသွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကျန်သူတွေစီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စာစာအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလေမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင်အေးအေးနဲ့တက်မတော့အပြစ်ခက်ရစဲကြဖို့လိုပါတယ်ပြစ်ခက်တိုက်ခိုက်မှုမရက်စဲနိုင်မချင်းနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းပေါ်မှာဖြေရှင်းကြဖို့စိတ်မဝင်စားမချင်းပြဿနာတွေမပြေလည်နိုင်တယ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မဆွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော့မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေရဲ့လူခွင့်ရေးရလာအောင်တပ်မွေးဝန်းကျောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်ပြီးအကောင့်ထည်ဖော်ပေးရပါလိမ့်မယ
်အခြားတစ်ဖက်မှာတော့မြမအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မဆွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်နှောမြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေလူခွင့်ရရလာအောင်တပ်မွေးဝန်ကျောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်အောင်ထည့်ဖော်ပေးရပါလိမ့်မယ်။တပြိုင်တည်းစစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲ့ဒါလိုဖြေရှင်းရမှာအစိုးရအနေနဲ့တပ်မတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒါလို့မဟုတ်ပဲဘဲအသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘူနေမြဲကြားနေမြဲငကိုတိုင်းတိုက်မြဲခိုက်မြဲလုတ်ကြိုင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစေအုပ်ချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြာရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဒီ2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီ2019ခုနှစ်တွင်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုသုံးသက်ချက်အနေနဲ့ဆွေးနွေးမယ့်အကြောင်းကိုမိတ်ဆက်ပေးကြပါမယ
်။သွားရှိမှာပြ2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးဖို့ရှိပါတယ်ပေါင်းဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် production ကိုကြိုဆိုပါရစေ
။ဒါကတော့အင်္ဂါနေ့ညတိုက်ရိုက်နေလိုက်စီစဉ်မှာကုသညူ တင်ဆက်မဲ့အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်ရဲ့နှစ်ကုန်အထူးစီစဉ်ဖြစ်ဟောလိဝုဒ်နဲ့ကမ္ဘာဂီတလောကမှာထူးခြားတဲ့ဖြစ်ရပ်တွေကိုစူးစီးတင်ပြတာကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ဒီတစ်ခေါက်တော့အနောက်တိုင်းအနုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကြအဖြစ်အပျက်တွေအကြောင်းပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လိင်ရှုပ်ရှင်းကိစ္စတွေနဲ့နာမည်ပြက်ခရပြီးတဲ့နောက်ဩဂုတ်လမှာပဲပြည်သက်ရှင်းမှောက်ပြန်ပြီးထွက်လာခဲ့တာပါ။တချိန်ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လက်ဝဲသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြကိုပြည်သက်ရှင်းမှောက်ကရုပ်ဆိုပြခဲ့တာဖြစ်ပါတယ်။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတဦးကိုလိန်ဆော်ကားမှုလုပ်ခဲ့ဆိုတဲ့ဆူဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တိတ်နေခဲ့တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလေးပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆူဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲမြင့်ဆိုနေခဲ့တာဖြစ်ပါတယ်။ဗရစ်ဆာနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွှန်းတွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါသူအဲ့ဒီဇာတ်ညွှန်းတွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးတော့ရေးထားရတာဖြစ်တယ်လို့သူကပြောပါတယ်သူရဲ့ဇာတ်ညွှန်းတွေပြန်ရမရတော့မသိရပါဘူးဘိုဟီမီးယန်ရက်ပ်ဆိုဒီရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုတ်မှုတွေနဲ့ဆွဆွဲခံရလို့2019ဗြိတိရှ်ရုပ်ရှင်နဲ့ရုပ်မြင်သံကြားအနုပညာအကယ်ဒမီ BAFTA ရဲ့တိကျစာရင်းကဖျက်ခံရပါတယ်ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာတ်ညွှန်းဆရာ Anthony McGannan တို့နဲ့အတူအဲ့ဒီရုပ်ရှင်တွေဗရစ်ဆာရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတည်ကြွရွေးခန့်ရတာဖြစ်ပါတယ်။ဒါမဲ့လေသူဟာလိမ္မာတော်တရအပြုတ်ချက်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေဆိုင်းငံ့ခံရတာပါ။သူကတော့အဲ့ဒီဆူဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာတော့ဗြိတိသျှတန်းထောင်ကျဲတတိ Richard Branson ကကုညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်ကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကုညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာပ
ါ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြော်ပြပွဲကို Venezuela အာဏာပိုင်တွေမြင်တတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖြော်ပြပွဲမှာနိုင်ငံတကာအနုပညာရှင်35ယောက်ပါဝင်ဖြော်ပြပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်းတရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွင်းမှာစားရမယ့်တောင်းရမယ့်အခြေအနေဖြစ်နေပြီမဲ့လေဗင်နီဇွဲလားတံတားကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတော့တွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ဖြစ်ရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ခါရီချန်မိသားစုတွေကအငဲဆုံးသမီးဖြစ်တဲ့ကိုင်လီချန်နာကတော့ကို့ဖကိုကြီးပွားလာတဲ့အငဲဆုံးတန်းထောင်ကျဲတတိမာလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်။အသက်21နှစ်ပဲရှိသေးတဲ့ကိုင်လီချန်နာဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကိုစီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်သူရဲ့ကြွယ်ဝမှုကဒေါ်လာတန်း1000ရှိတယ်လို့လဲ Forbes ကခန့်မှန်းပါတယ်ရှင်မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop လောကမှာနာမည်ပြည့်အဖြစ်ပြည့်တွေကြုံခဲ့ရတာပါလိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ခူးထားမှုပြီးတော့ဖြည့်ကြစာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထိနာစေခဲ့ပြီးတော့သူတို့ရဲ့အဆုရှေရာဈေးတွေပါကျဆင်းခဲ့ရပါတယ်ဆန်ဂရီဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံခြားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ထစာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အနုပညာလောကကိုပါကြောခိုင်းသွားရတာပါ။နောက်ပြဿနာတက်တဲ့အဆိုတော်ကလည်းကျန်ကျုံရိုင်းဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆန်တဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။သူကလည်းသူ့ရဲ့ company ကစာချုပ်ကဖျက်လိုက်ပါတယ်
။ "저는 용서받을 수 없는 범죄를 저질렀습니다."
သူ့ရဲ့အပြုတ်မှုတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်။ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝန်ချတောင်းပန်ခဲ့ပါတယ်။
It's never about the media following you around because that's just, you know, in part if you're a royal, that's part of what you have to do.
ဒီပေါင်း20အတွင်းမှာပထမဆုံးအချိန်ဖြစ်နေရုပ်မြင်သံကြားပဲလှည့်လာသူကတော့ဟောလိဝုဒ်နာမည်ကျော်မင်းသားကြီး George Clooney ဖြစ်ပါတယ်။ဗြိတိန်နိုင်ငံက Success မျိုးစား British တော်ဝင်မင်းသား Harry နဲ့မျိုးစားကတော့ Meghan တို့ရဲ့တားတော်လေး Archie မေလ6ရက်နေ့မှာမွေးဖွားခဲ့တဲ့အကြောင်းဇာတ်ရင်တည်ပြောရိုက်ကူးထားတဲ့မူရင် Catch 22ဆိုတဲ့ဂန်နဝင်ဝတ္ထုကိုအသက်သွင်းရုပ်ရှင်ဖန်တီးတာမှာ George Clooney ပါဝင်ထားတာပါ George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ Willow Emerald တို့ဟာ Harry တို့ဇနီးမောင်နှံနဲ့အပြင်မှာအထူးရင်းနှီးတာဖြစ်ပါတယ်ဗြိတိန်တော်ဝင်မင်းသားနဲ့လက်ထက်လို့မီဒီယာရဲ့ထိုးနှက်မှုကိုနေ့စဉ်ကြုံနေရတဲ့ American ရုပ်ရှင်မင်းသမီး Meghan Markle ဘက်ကလည်းရက်တီပြီးတော့သူတို့မကြခဏပြောဆိုပေးတတ်ပါတယ်အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်1990ပြည်လုံးနှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗြိတိန်အမျိုးသမီး pop guitar အဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးတော့ဖျော်ဖြေပွဲလုပ်တော့သူတို့အားပေးတဲ့နီနီဝေဝေကပြည်သက်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစီရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာဂီတလောကမှာနာမည်ကျော်လာတဲ့ဗြိတိန်ဂီတအဖွဲ့ဟာဗြိတိန်နိုင်ငံတစ်လွှာမျိုးတွေကိုလိုက်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်။မူလအဖွဲ့ဝင်၅ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေကဗစ်တိုးရီးယားဘက်ကန်ကတော့သူ့ရဲ့လက်ရှိအောင်မြင်နေတဲ့ဖက်ရှင်ဒီဇိုင်နာအလုပ်တွေကြောင့်ဒီဖျော်ဖြေပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခင်မုန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မဒေးဗစ်ဘက်ကန်နဲ့အတူကလေးလေးယောက်မွေးထားတဲ့ဗစ်တိုးရီးယားဘက်ကန်ကတော့သူ့ရဲ့တငယ်ချင်းမတွေဖျော်ဖြေပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆုတောင်းပေးခဲ့ပါတယ်
။ This the energy that we get from each other. I get really
ဒီပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစည်းကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန်ရီကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez က Cannes ရုပ်ရှင်ပွဲတော်မှာသတင်းနောက်တွေကိုပြောသွားခဲ့ပါတယ
် Social media has really been terrible for my generation. I understand that it's amazing to use your platform.
American ရုပ်ရှင်ဒါရိုက်တာ Jim Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တရေရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရည်စီမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှာလက်ကင်ဖုန်းတွေကိုဆွဲလန်းတဲ့အခုခေတ်ကမ္ဘာကိုတယောပြော်ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပိတ်သက်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပိတ်သက်အများဆုံးရရှိထားသူတူဖြစ်ပါတယ်American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပတော့ဘူးလို့မေလမှာစပြီးတော့အတန်းတွေထွက်ခဲ့ပြီးရင်နောက်ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါရင်ကြောင်မြင့်ရင်နာစီချဲအတွင်းငယ် Brazil တွေတိတ်ချောမောလှပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါရင်ဒါမဲ့လေတခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Elbrand Science ကပြောပါရင်အရင်လောက်ပါစူပါမော်ဒယ်တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Ambrio ဆိုတဲ့ Lily Aldridge တို့လိုမျိုးထိတ်တန့်စူပါမော်ဒယ်တွေအတွင်းရန်တိတိလေးတွေနဲ့လမ်းလျှောက်ပြတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့တဟဇာတာမကိုက်ဘူးဆိုတဲ့ဝေဝံတန်တွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါ။ပြည်သက်ရဲ့အပင်းမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းတွေမှာကြီးရှိသူအရေးတွေကကြာဆင်းလာတာဖြစ်ပါရဲ့။Walt Disney ထုတ်လို့ရေးကပိုင်းတဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးရှိသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018မှာတော့ကြီးရှိသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါရဲ့ရှင်ဇနောမှာတော့ကွယ်လွန်သူ Pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုပယ်ချသွားခဲ့ကြပါတယ် HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်သူ့ရဲ့ပြည့်တဲ့အုပ်စုတစုကဒါကိုဆန့်ကျင်ပြီးတော့ Hollywood လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါHBO ရဲ့မှတ်တမ်းရုပ်ရှင်မှာတော့ Michael Jackson ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိင်စော်ကောင်းမှုတွေလုပ်ခဲ့တယ်ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသား2ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်။တချိန်ကမဲကဘာဆုရခဲ့တဲ့အိန္ဒိယကနာမည်ကျော် Bollywood ရုပ်ရှင်မင်းသမီး Priyanka Chopra နဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော် Nick Jonas တို့ဆုံတွေ့အလောင်းပါဆုံးဝတ်စားဆင်နိုင်သူတွေအဖြစ်နဲ့ People Magazine က September လမှာပဲရွေးချယ်လိုက်ပါတယ်။ ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုစုချင်းမြင်တာဒါပထမဆုံးချိန်ဖြစ်ပါတယ်ပရိယင်္ဂါချော့ပရာဟာအခုတော့အသက်38နှစ်ရှိပါပြီသူကအိန္ဒိယနိုင်ငံကိုကိုစားပြုပြီးတော့မဲကဘာစုရခဲ့တယ်လို့အဲ့နောက်ဘောလီဝုဒ်နဲ့အခုဟောလီဝုဒ်ရုပ်ရှင်လောကအထိပါအာမြင်ထိုးဖောက်နိုင်သူဖြစ်ပါတယ်ရှင်အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လင်းမှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်။အဲ့ဒီထက်မှာတော့နာမည်ကျော်အမှုပညာရှင်တွေလည်းပြောင်းလဲမှုတချို့ကိုရေရွင့်ဝင်လှုပ်လာကြတာတွေ့ရပါတယ်။ဗြိတိသျှအဆိုတော် Sam Smith ကသူ့ကို he she ဒီလိုမျိုးသူသူမဆိုတဲ့ကြားမနန်စာမခွဲကြပဲဒေသံသူတို့ဆိုတဲ့အသုံးနှုန်းနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။Grammy ကိတာဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမှမခွဲကြတဲ့သူဆိုတဲ့နာမည်ပဲသုံးနှုန်းပါမယ်။သူ့ရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးတော့နေပါမယ်။လောကဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်အတွက်အားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တစ်ချက်နဲ့နာမည်ကြီးလာတဲ့အဆိုတော် Sam Smith ကပြောသွားပါတယ်။ဒီနေ့2019ခုနှစ်နှစ်ကုန်ပိုင်းနောက်ရောက်တဲ့အခါမှာတော့ကမ္ဘာကျော်ကိုရီးယား K-pop အမှုပညာရှင်တချို့ကမ္ဘာကိုတက်တင်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ်။ကာရာဆိုတဲ့နာမည်ကြီးကိုရီးယား K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော်ကူဟာရာရဲ့ရုပ်အလောင်းကိုနိုဝင်ဘာ24ရက်နေ့တနင်္ဂနွေနေ့ကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါ။အသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်အလောင်းကိုဆိုးမြော်တော်တာမိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးငယ်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းပေးမှာလဲသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့ဆိုမျိုးတော့ရဲတပ်ဖွဲ့ကပြောပါတယ်။အာရှဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါတယ်။ကူနဲ့ရင်းနေတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အော်တိုဘာလအတွင်းမှာပဲအခုလိုအဖြစ်အပျက်မျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်နိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာရာသီဥတုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးအကျယ်ရခဲ့ပါတယ်။လူသားတွေအတွက်တခုတည်းသောအင်ကြီးအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့သတိပေးပြောဆိုတာချိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်တစ်ခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကို Time နဲ့2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ်။
I mean, we are angry, we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.
ဒါကတော့မအေးတနာကျော်တင်ဆက်သွားတဲ့2019နှစ်ကုန်အထူးစီစဉ်ဖြစ်ပါတယ်။အခုလို2019နှစ်ကုန်ပြီးတော့2020ပြည့်နှစ်ကူးတော့မဲ့အခါသမယတေးတခြင်းလက်ဆောင်စီစဉ်ဖြစ်ဘယ်တော့မှမယိုးနိုင်တဲ့မြမရှုခင်မြမစိန်ရင်တေးတခြင်းကိုတင်ဆက်ချင်ပါတယ်။တေးရီစန်တရားလှထွတ်ဖြစ်ပြီးတော့တေးစုကွဲလွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်ဦးဖြစ်ပါတယ်ရှင်။
တရားနဲ့မချေအယောင်ဝဲလေတော့နဲ့တောင်းရယ်လေရတလဲရှူရဲတွေကစုံလင်းနေတဲ့ရှေ့မှုမပြတ်တဲ့စေတူချက်ကစိတ်ညံ့ညာရင်းကားလို့နဲ့ပြပြပြတို့လေရှူလေချက်တော့ပြီရောင်နဲ့မချဲအယောင်ဝဲလဲတော့နဲ့တောင်းဆွဲလေယာတလင်းရှူခင်းတွေကစုံလင်းနေတယ်ရှေ့မှုမပြတ်တဲ့ဆေးသူတက်ကဲစိတ်မြညာရေးကားလို့နဲ့ပြပြပြတို့လဲရှူလီတောပင်း
ဒါကတော့တေးဆူကွယ်လွန်သွားပြီဖြစ်တဲ့ရုပ်ရှင်အကယ်ဒမီဝင်းဦးရဲ့မြမရှူကင်းမြမစိန်ရင်တေးတချင်းကိုနားဆင်ခဲ့ကြတာပါအခုလိုနှစ်ဟောင်းကုန်လို့နှစ်တစ်ကူတော့မဲ့အခါသမယမြမပြည်ကြီးတိုးပွားချမ်းသာပါစေလို့လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါရရှင်အခုလိုထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်နေရာမှာတေးတချင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါတနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။ဂျူလူမျိုးရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနုကာ9ရက်မြောက်နေ့ကျင်းပနေစဉ်စနေနေ့ညကနယူးယောက်မြို့မှာရှိတဲ့ဂျူတရားဟောဆရာအိမ်မှာလူ9ဦးကိုတားနဲ့ထိုးခဲ့သူကိုဖမ်းဆီးထားမိပြီလို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဟာနုကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမွန်စီအရမှာရှိတဲ့အဲ့ဒီဂျူတရားဟောဆရာအိမ်မှာလူ90လောက်စုဝေးနေတဲ့အချိန်မှာဓာတ်ထုတ်မှုဖြစ်သွားခဲ့တာပါစစ်သွေးကြော်တွေရဲ့လက်ချက်နဲ့အမေရိကန်ကာကွယ်ဝန်ကြီးဌာန contractor တဦးသေးဆုံးခဲ့တာကြောင့်အီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြော်စခန်းတွေကိုလေကြောင်းစစ်ဆင်ရေးလုပ်နေတာဖြစ်ကြောင်းအမေရိကန်ကာကွယ်ဌာနပြောခွင့်ရကဒီနေ့ကနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ် Fort Worth မြို့စင်ဂျေဖုံးက West Freeway ခရီးယန်ဖျားเจ้ามาတင်းငွေနေဝတ်ပြုစုတောင်းနေကြတော့တနသမတူရဲ့ပြစ်ခတ်မှုကြောင့်လူနှစ်ဦးသေဆုံးပြီးတန်ရရသွားတဲ့နောက်တူကတော့ဆွေရင်ပွဲအခြေအနေမှာရှိနေပါတယ်ဆေးရုံကိုတည်ယူသွားတဲ့လမ်းမာတွင်အဆိုပါနှစ်ဦးသေဆုံးသွားကြတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယနိုင်ငံရဲ့ဥပဒေနိုင်ငံသားဥပဒေသည်ဟာဘာသာရေးအရာထဲတွင်စင်မစင်သားရဘူးဆိုတော့အိန္ဒိယဖွဲ့စည်းပုံကိုဆော့ကားရရောက်တယ်လို့လူနည်းစုမွတ်စလင်တွေပေါ်ဖိနေရရောက်စေတယ်လို့အကြက်ခတ်တွေကဝေဖန်နေချိန်မှာပဲဒီဥပဒေတစ်ကိုစန့်ကျင်သူတွေရောထောက်ခံသူတွေပါတိုင်းနိုင်ငံတွေကအိန္ဒိယနိုင်ငံတော်လမ်းမတွေပေါ်မှာထွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေတစ်ထဲမှာဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနဲ့သရီလင်္ကာလိုနိုင်ငံတွေကနေထွက်ပြေးလာတဲ့မွတ်စလင်တွေကိုပါကန့်သတ်ထားတာကြောင့်လေဝေဘာမှုတွေပို့ပြီးတော့ထွက်ပေါ်နေကြတာပ
ါကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်တရင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.